ထိုင်းမြန်မာနယ်စပ်ရွှေတရီကန်ဒေသကနေထိုင်းရောက်ပိုင်းမဲဆိုင်မြို့ကိုဖြတ်ပြီးထိုင်းနိုင်ငံအတွင်းပိုင်းနကုံပထုံခရိုင်အတွင်းကကိုရောင်တစ်ခုမှာတိမ့်စီဖွက်ထားတဲ့ဒိန်းပြူတွေကိုထိုင်းရနာပိုင်းတွေကဒီအပိုင်းအတွင်းမှာပဲဖမ်းမိခဲ့တာပါထိုင်းဘက်ဝင်တန်းတရာကျော်တန်ဖိုးရှိတဲ့ဒိန်းပြူ32ကီလိုကိုဥယျာဉ်ကိုင်းအဖွဲ့ဝင်တွေကဩစတြေးလျနိုင်ငံကိုပို့ဖို့ပြင်ဆင်နေချိန်မှာဖမ်းမိခဲ့တာဖြစ်ကြောင်းဥယျာဉ်နိုင်ငံရေးရဲတပ်ဖွဲ့ကဒူရဲချုပ်မွန်ထရီတက်ခန်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားပါတယ်
။ဒါဒီမှာပဲဆိုတော့တော့လူကနေครับဒါတော့ဒီမွန်ထန်တိုင်းရဲ့ရပ်ဆက်ထား
ဒီမှုနဲ့ပတ်သက်ပြီးထိုင်းပြည်သူတွေကိုအနေရပေးဖြည့်ဆည်းနေတဲ့မူရစည်းဝါမှာခိုခိုင်းတွေကိုထိုင်းရဲတပ်ဖွဲ့ကဆက်လက်ဖော်ထုတ်အရေးယူသွားမှာဖြစ်ပြီးတက်ဆိုင်နေသူအားလုံးကိုလည်းဖမ်းဝရမ်းထုတ်ပြီးဖြစ်တယ်ဆိုပြီးမူကြီးနေနေရဲတပ်ဖွဲ့ကဒူရဲချုပ်မွန်ထရီတက်ခန်ကထိုင်းဘာသာစကားနဲ့ပြောဆိုသွားတာပါဒီမူရစည်းဝါးတွေကိုဩစတြေးလျနိုင်ငံကိုရေချောင်းကနေတဆင့်ပို့ဆောင်ဖို့အတွက်မူရခိုင်ဝင်တွေကပြင်ဆင်ခဲ့ကြရမှာထိုင်းပြည်တွင်းထုတ်ကြောက်စိမ့်ပပုအမှုပညာပစ္စည်းတွေထုတ်ပို့ထားတဲ့တစ်သားဘုံတွေထဲမှာတစ်သားပေါင်တွေနဲ့အံဝက်လုပ်ပြီးဘိန်းပြူတွေကိုထည့်ထားခဲ့တာလို့လည်းပြောပါတယ်ဒီအမှုနဲ့ပတ်သက်ပြီးတရခန်သုံးဦးကိုဖမ်းမိထားပြီးဖြစ်ပြီးဒီဘိန်းပြူတွေဟာထိုင်းမြန်မာနယ်စပ်ရွှေသတိကန်ဒေသကနေလာတာဖြစ်ပြီးကျင်းရိုင်ခရိုင်မဲဆိုင်မြို့ကနေတဆင့်တဲလာလာဖြစ်တယ်လို့လည်းသတင်းစာရှင်းလင်းပွဲမှာထုတ်ပြန်ပြောဆိုသွားပါတယ်ပြီးခဲ့တဲ့ရက်ပိုင်းကမူရနေနေရေးဂျူရိုမှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာလည်းထိုင်းမူရစေဝါနေနေရေးရဲတပ်ဖွဲ့ဝင်တွေကအခုရက်ပိုင်းအတွင်းနိုင်ငံတကွန်းကနေရာပေါင်း68နေရာကိုရှာဖွေဖမ်းဆီးမှုတွေဇက်တိုက်ပြုလုပ်ခဲ့တဲ့အကြောင်းနဲ့အဲ့ဒီလိုရှာဖွေရမှာစိတ်ကြွစေပြား683သိန်းအပြင်ဝီယေကုံတဲ့ရဲ့ပိုင်ဆိုင်မှုကာလတန်ဖိုးဘန့်ငွေ135တန်ဖိုးတက်ဖို့ရှိတဲ့ပစ္စည်းတွေကိုလည်းနိုင်ငံတော်ပိုင်ဖြစ်သိမ်းယူခဲ့တဲ့အကြောင်းထုတ်ပြန်ခဲ့ပါသေးတယ်ရှင်